ုရုဇဉ်ပုဂ္ဂိုလ်၄ယောက်တွင်မေးပြီနော်ပုရုဇဉ်ပုဂ္ဂိုလ်၄ယောက်တွင်ပဋိသင်္ဍေလည်းမနေသေးလည်းမသေးတာရှိလားပုရုဇဉ်ပုဂ္ဂိုလ်၄ယောက်တွင်သေတော့သေမယ်ပဋိသင်္ဍေမနေတာရောရှိလားရှိလို့လားပုရုဇဉ်ပုဂ္ဂိုလ်၄ယောက်တွင်ပဋိသင်္ဍေလည်းမနေသေလည်းမသေးတာရောရှိဘူးလေပုရုဇဉ်မှာဆိုမှပုရုဇဉ်ပုဂ္ဂိုလ်၄ယောက်တွင်သေလည်းသေပဋိသင်္ဍေလည်းနေမှာ၄ယောက်เนาะကြောင့်ကိုယ့်အဆင့်ကိုကိုမြင်ထားမလို့ဟိုထဲမြားပါမလားဒီထဲမြားပုရုဇဉ်မှာဆိုတဲ့ကပဋိသင်္ဍေလည်းနေအောင်မယ်အဲကြောင့်ကိုယ့်အဆင့်ကပဋိသင်္ဍေရောသေတဲ့ထဲရောပါမယ်အရိယာပုဂ္ဂိုလ်ရှိအောင်မှာတော့ပဋိသမားတို့လိုပဲပဋိသင်္ဍေလည်းနေအောင်မယ်သေလည်းသေအောင်မှာကသောတာပတ္တိဖို့တဂရဂါမိဖို့အနာဂါမိဖို့ဆိုရဲသောတာပန်တဂရဂံအနာဂံနေလေမရှိဘူးလားဟုတ်ပြီနော်ပဋိသင်္ဍေလည်းမနေဘူးသေလည်းမသေးတဲ့အရိယာဆိုတာမဲ့အခါသေတော့သေမယ်ပဋိသင်္ဍေမနေဘူးဆိုတာအရဟတ္တဖို့ကျွမ်းနေအောင်လုပ်ထားဟုတ်ပြီနော်ကဲတော်လောက်ပြီကဲနောက်တစ်ခုဒီစရာစမှတ်စုပဲဆက်ကြည့်မယ်အဲ့တော့ပုဂ္ဂိုလ်အပြားပြီးသွားပြီဆိုလို့ရှိရင်တဲ့ပုဂ္ဂိုလ်အပြားတွေမှာဘုံတွေအလိုက်ဘယ်ဘုံတွေမှာပုဂ္ဂိုလ်12ယောက်ထဲကဘယ်ပုဂ္ဂိုလ်တွေရတယ်လဲလို့ကြွေးကြည့်မယ်ပုဂ္ဂိုလ်က12ယောက်ဘုံက32ဘုံကဲစဉ်းစားကြည့်မယ်ဓမ္မမေးဆွေများလွယ်လွယ်လေးသွားမယ်လိုက်မရေဘူးလိုက်မရေဘူးလိုက်မရေဘူးလုံးဝမကိုင်းနဲ့နော်ဘောပဲနော်စာအုပ်ခဲတာလည်းမကိုင်းနဲ့အဲ့တော့နံပါတ်1အပယ်လေးပုံကြည့်အောင်အပယ်လေးပုံမှာအတူတူစာချက်ပေးမလို့နံပါတ်1အပယ်လေး32ပုံနဲ့ကအပယ်လေးပုံမှာဆိုရင်ငရဲတရစ္ဆန်ပြိတ္တာအတူတကယ်ဆိုတဲ့အပယ်လေးပုံမှာပုဂ္ဂိုလ်12ယောက်ထဲမှာစဉ်းစားမယ်နော်ပုဂ္ဂိုလ်12ယောက်ဆိုရင်ပုထုဇေပုဂ္ဂိုလ်က၄ယောက်အရိယာပုဂ္ဂိုလ်က၈ယောက်ဒါဆိုရင်အပယ်၄ပုံဖြစ်တဲ့ငရဲတရစ္ဆန်ပြိတ္တာအတုရကယ်တွေမှာတဲ့ပုဂ္ဂိုလ်၁၂ယောက်ထဲမှာအရိယာပုဂ္ဂိုလ်တွေရှိလားရှိနိုင်လားခေါင်းမငိမ့်နဲ့လေရှိလို့လားအပယ်၄ပုံမှာအရိယာဘယ်လိုရှိမလဲပုထုဇဉ်ပုဂ္ဂိုလ်၄ယောက်ကဒုက္ခတိအာဟေသူဂတိအာဟေဒွိယေတိဟိမှာအပယ်၄ပုံမှာဘယ်ဟာပဲရှိလဲဒါဆိုရင်အပယ်လေးဘုံမှာပုဂ္ဂိုလ်၁၂ယောက်ထဲကဒုက္ခတိအာဟေပုထုဇဉ်ပုဂ္ဂိုလ်တစ်မျိုးပဲရှိလားမရှိလားဒါကိုပဲအပယ်လေးဘုံ၌ပုဂ္ဂိုလ်၁၂ယောက်အမျိုးအစားတဲကဒုက္ခတိအာဟေပုဂ္ဂိုလ်တစ်မျိုးပဲရလားမရလားရတယ်ဟုတ်ပြီနော်ရှင်းနေဒါကြောင့်တမျိုးလို့မပြောဘဲနဲ့ရောက်လို့ပြောလိုက်တဲ့အတွက်ကြောင့်နည်းနည်းလေးကြောင်သွားတတ်တယ်အပယ်လေးပုံ၌ဒုက္ခတိအာဟိတ်ပုဂ္ဂိုလ်တယောက်သာရဤလို့ပြောတာဒီတယောက်တည်းရှိတာမဟုတ်ဘူးအပယ်လေးပုံမှာရှိကြတဲ့ငရဲပုံမှာရှိတဲ့ငရဲသားအလုံးတရိစ္ဆန်ပုံမှာရှိတဲ့တရိစ္ဆန်တွေအကုန်လုံးပြိတ္တာပုံမှာရှိတဲ့ပြိတ္တာတွေအတုရကယ်တွေအကုန်လုံးတို့ဒီဘယ်အမျိုးအစားတွေပဲလဲဒုက္ခတိအာဟေပုဒ်ဒါဟောပဲတယောက်လို့ပြောလိုက်တာတယောက်ထဲရှိနေတာမဟုတ်ဘူးဒါကြောင့်အပယ်လေးပုံ၌ဒုက္ခတိအာဟေပုဂ္ဂိုလ်တယောက်သာရပါမယ်တဲ့အပယ်ကဘယ်နှပုံရှိလဲ၄ဘုံရှိတဲ့အတွေ့အကြောင်း၄ဘုံမှာတဲ့ပုဂ္ဂိုလ်ပေါင်းသည်၄ယောက်ရတယ်ဆိုတာဒုက္ခတိအာဟေအပယ်လေးပုံမှာငရဲကြီးတော့လဲဒုက္ခတိအာဟေဟုတ်လားတရိစ္ဆန်ကြီးတော့လဲဒုက္ခတိအာဟေပြိတ္တာသူရကယ်ကြီးတော့လေဒုက္ခတိအာဟိဆိုကြောင်၄ဘုံ၌၄ယောက်ရဤစာပေါင်းပြောလိုက်တာရှင်းနေနော်ဒါကြောင့်အပေ၄ဘုံ၌ဒုက္ခတိအာဟိပုဂ္ဂိုလ်တယောက်ရဤ၄ဘုံ၌၄ယောက်ဒီ၄ယောက်ဆိုတာဘောင်းအနေနဲ့ပြောတာဟုတ်ပြီနော်ရှင်းနေနော်အရေးအတွက်အနေနဲ့ပြောရင်အမျိုးအစားမှာတော့သူတစ်မျိုးပဲရတယ်ကဲနောက်တစ်ခုနံပါတ်1နံပါတ်1ကလူဘုံရဲ့စတုမဟာရဘုံမှာဆိုရင်တော့တဲ့ဒီနေရာမှာကြည့်မယ်ဆိုရင်ပုဂ္ဂိုလ်၁၂ယောက်ထဲကဒုက္ခတိအာဟိဆိုတာရှိအောင်မလားအပယ်လေးဘုံမှာဆိုကြံရိတ်ခဲ့မှာသူဂတိအာဟိဆိုတဲ့လူချိုးလူကန်းနေရောမရှိဘူးလားရှိနိုင်တယ်လို့ဒွိဟိတ်တေရောရှိနိုင်တယ်တိဟိတ်ပုထုဇဉ်တွေကရှိနိုင်တယ်ပြီးရင်အရိယာပုဂ္ဂိုလ်ရှိရောက်ကောမရှိဘူးလား ဒါဆိုရင်လူဘုံစုမဟာရေဘုံနှစ်ဘုံမှာဆိုရင်တော့တဲ့ကျမတို့ကိုလူဘုံကိုတွေးကြည့်ပေါ့ကျမတို့လူတွေထဲမှာလူချိုးလူကန်းတွေလည်းရှိမယ်ဒွိယိတ်လူတွေလည်းရှိမယ်တိယိတ်လူတွေလည်းရှိမယ်အရိယာတွေရောမရှိဘူးလားဒါဆိုလို့ရှိရင်ကျမတို့လူဘုံမှာပုဂ္ဂိုလ်12ယောက်ထဲကဘယ်လောက်ရှိနိုင်လဲ17ယောက်လုံးရှိနိုင်တယ်ဟုတ်တယ်လားနတ်ပြည်6ထက်ထဲကစတုမဟာရဲ့အနွယ်တဲကိုကြည့်ပြန်တော့လေနတ်ဂျိုနတ်ကန်လည်းရှိနိုင်တယ်ဒွိဟိတ်နဲ့လည်းရှိနိုင်တယ်တိဟိတ်နဲ့လည်းရှိနိုင်တယ်လို့သူတို့ကနေစူးစမ်းပြီးသွားတယ်အရိယာလည်းရှိတော့စတုမဟာရဲ့ဘုံမှာလည်းပုဂ္ဂိုလ်17မျိုးပဲလူဘုံမှာလည်း17မျိုးနတ်ပြည်မှာလည်းစတုမဟာရဲ့မှာလည်း17မျိုးဖြစ်တဲ့အတွက်ကြောင့်ဘုံနေနဲ့2ဘုံဖြစ်တဲ့အတွက်ကြောင့်22ယောက်ရမယ်ဟုတ်လားရှင်းနေနော်ကဲနောက်တစ်ခုနံပါတ်3နောက်တစ်ခုကခြုံပြောလိုက်တော့မယ်ကာမတုဂတိ9ဘုံ၌ကာမတုဂတိ9ဘုံမှာနှစ်ခုပါသွားပြီဆိုတော့အထက်နတ်ပြည်လို့ပဲယူကြဆိုအထက်နတ်ပြည်ဘယ်နှစ်ထက်ကြံပါလဲ5ထက်အထက်နတ်ပြည်5ထက်ဆိုတော့ဘာတွေပါမလဲတော်ရိနာယာမန်တုတိတာနေမနရတိပြဏိမိတာဝတ္တအဲ့ဒီနတ်ပြည်မှာကြတော့တဲ့ရှိကြတဲ့နတ်တွေမှာနတ်ကျိုးနတ်ကန်းဆိုတာမရှိဘူးတဲ့ဒါပေမဲ့အဲ့ဒီနတ်ပြည်6ထက်ကနတ်တွေမှာတော့ဒွိဟိတ်နတ်တွေရောမရှိဘူးလားရှိတယ်လို့တိဟိတ်ပုရုဇေနတ်တွေရောရှိနိုင်တယ်လို့သူတို့ကနေကူးသွားမယ်အရိယာရှိရောက်ကောရှိနိုင်တဲ့အတွေ့သူတို့မှာတော့ပုပ်ကို12ယောက်ထဲက10ယောက်တိတိရှိနိုင်တယ်တဲ့တထက်မှာ10ယောက်10ယောက်ဆိုတော့9ဓာတ်ဆိုတဲ့အတွေ့ကြောင့်ね90ရမှာပေါ့တဲ့ရှုပ်လားစဉ်းစားပြီးကျမသွားတော့လိုက်မစုံねဟိုလိုက်ပြီးတော့လေဟိုလိုက်မရင်ねသဘောလေးနဲ့ကြည့်သွားဒီ12ယောက်ကိုပဲ idea ထုတ်သွားလိုက်ဟုတ်ပြီနော်ကဲဒါဆိုရင်အပယ်လေးပုံရဲ့လူဘုံရဲ့နတ်ပြည်ဒီမှာ6ထက်ကဲဆိုကာမတုဂတိ9ဘုံအာလုံးပေါင်းကာမ7ဘုံကုန်သွားပြီဒါဆိုလို့ရှိရင်မြမဘုံ20သွားကြဆိုမြမဘုံ20တဲကကျမကကြော်ပြီးတော့ပဲကြည့်ကြဆိုလွယ်အောင်အတင်ညသက်မြမဘုံကြည့်လိုက်ကြဆိုအတင်ညသက်မြမဘုံဆိုတာဘယ်နှဘုံရှိလဲအတင်ညသက်မြမဘုံတဘုံမှာဆိုတော့ဒီပုဂ္ဂိုလ်12ယောက်ထဲကအရိယာရှိပါမလားပုရုဇေ၄ယောက်ထဲကဘာပဲရှိမလဲသူဂတိအားအဲ့ဒီသူဂတိအားဟိတ်ကလေကြိုးကန်းဆွန့်ရတဲ့သူဂတိအားဟိတ်လားပဋိတန်တေမှာဟိတ်လုံးဝမရှိတဲ့သူဂတိအားဟိတ်လားဒါဆိုရင်အဲဒါမြင်ရမယ်ဒါကြောင့်အတင်ညသက်ဘုံမှာဆိုလို့ရှိရင်တော့သူဂတိအားဟိတ်ပုရုဇေပုဂ္ဂိုလ်တယောက်ပဲရမယ်တဲ့ဘယ်နှဘုံရှိလဲတယောက်ပဲရှိတယ်ဘယ်နှဘုံရှိလဲတဘုံရှိတဲ့အတွက်ကြောင့်တယောက်ပါပဲတဲ့ကုန်သွားပြီဟုတ်ပြီနော်ကဲကျမကရူပက16ဘုံရှိဘူးလား16ဘုံမှာအတိညာတက်ကုန်သွားပြီဆိုတော့ကျမ15အဲ့ဒီ15ကိုကျမနှစ်ပိုင်းပိုင်းခြင်းတယ်အဲ့ဒီ15ကသုဒ္ဓဝါဒ5ဘုံကိုတက်တက်ယူလိုက်မယ်ဒါဆိုရင်ကျန်နာသည်ပထမဇန်3ဘုံဒုတိယဇန်3ဘုံတတိယဇန်3ဘုံဝေဟဘုံနဲ့အတိညာတက်မှာအတိညာတက်ပါသွားပြီဆိုတော့ဝေဟဘုံတိုင်အောင်ဆိုတော့ကျမကဒီမှာဘယ်လိုယူလိုက်မလဲဆိုတော့နံပါတ်5ကပထမဇန်3ဘုံဒုတိယဇန်3ဘုံတတိယဇန်3ဘုံရဲ့ဝေဟဘုံရဲ့ဆိုတော့အာလုံးပေါင်းဘယ်နှဘုံလဲ10ဘုံဒါကိုကျမတို့ကပေါင်းပြီးတော့ဆိုရင်ပထမဇန်3ဘုံဒုတိယဇန်3ဘုံတတိယဇန်3ဘုံဝေဟဘုံဘုံပေါင်း10ဘုံလို့မဆိုဘဲနဲ့ဝေဟဘုံတိုင်အောင်10ဘုံလို့ဆိုရင်ရောမရဘူးလားဟုတ်ပြီနော်ဒါဆိုရင်ဝေဟဘုံတိုင်အောင်တော့10ဘုံမှာဆိုရင်စဉ်းစားကြည့်အောင်ပုဂ္ဂိုလ်12ယောက်ထဲကပုရုဇေပုဂ္ဂိုလ်4ယောက်ထဲကစဉ်းစားကြည့်အောင်ပထမဇန်3ဘုံရပြမာတယ်ဒုတိယဇန်3ဘုံရပြမာတွေတတိယဇန်3ဘုံရပြမာတွေဟုတ်တယ်နော်နောက်တစ်ခုကတာမီညဟလာပြင်စမဇန်ကုသိုလ်ကြောင့်ရောက်နေတဲ့ပြမာတွေရှိနေတာမဟုတ်လားအဲ့ဒီပြမာတွေနေတဲ့ဘုံမှာဒုက္ခတိအာဟိတ်ပုထုဇဉ်ရှိပါမလားဒါဆိုရင်ပြမာပြည်မှာငရဲတရစ္ဆန်ပြိတ္တာအတုရကေရှိမလားပြမာပြည်မှာတရစ္ဆန်ရှိပါမလားရှိဘူးပြမာချိုးပြမာကန်းတွေရောရှိမလားမရှိဘူးမြန်မာပါဆိုမှညံမရှိတဲ့မြန်မာရှိလားရှိဘူးဒါဆိုရင်ပုထုဇဉ်တဲကမြန်မာဘုံမှာဘာဘုံရှိမလဲတိဟိတ်ပုထုဇဉ်ပုဂ္ဂိုလ် တယောက်ကအဲ့ဒီတိရိပုရုဇဉ်ကလည်းမပြောတော့လေကိုကသိနေရမယ်ဇံရဟုတ်လားမပြောပင်မဲ့သိရတယ်တိရိပုရုဇဉ်ပုဂ္ဂိုလ်ကတယောက်အရိယာတွေရောမရှိဘူးလားဒါဆိုရင်အရိယာပုဂ္ဂိုလ်ကရှိရပေါင်းလိုက်လို့ရှင်ပုဂ္ဂိုလ်900ဘယ်နဲ့ထက်လဲ10ဘုံဖြစ်တဲ့အတွက်ကြောင့်ပေါင်းလိုက်တော့ဘုံပေါင်း10ဘုံမှာပုဂ္ဂိုလ်ပေါင်းရမလားအဲ့ဒါလေးတစ်ခေါက်လောက်စို့ကြည့်မယ်အပယ်လေးဘုံ၌ဒုက္ကတိအာဟိတ်ပုဂ္ဂိုလ်ပုထုဇဉ်စာတကယ်တော့ထည့်စရာမလို understood သိနေရမယ်ဒုက္ကတိအာဟိတ်ပုဂ္ဂိုလ်တယောက်ရဤတလေးဘုံ၌လေးယောက်ဒီဘက်အပိုင်းကဘောင်းကိုပြောနေတာဟုတ်ပြီနော်အပယ်လေးဘုံမှာတဲ့ပုဂ္ဂိုလ်12ယောက်ထဲကတဲ့ဒုက္ခိအာဟိပုဂ္ဂိုလ်တယောက်ပဲရတယ်လေးဘုံဖြစ်တဲ့အတွက်ကြောင့်ဘောင်းလေးယောက်ရဤလူဘုံစတုမဟာရိဘုံ၌ဒုက္ခိအာဟိပုဂ္ဂိုလ်ဒွိဟိပုဂ္ဂိုလ်တိဟိပုဂ္ဂိုလ်အရိယဘောင်းပုရုဇဉ်ပုဂ္ဂိုလ်3ယောက်အရိယာပုဂ္ဂိုလ်ရှိရာဘောင်းပုဂ္ဂိုလ်17ယောက်ယာဤနှစ်ဘုံ၌22ယောက်ဒီလိုဆိုလဲရတယ်အဲ့ဒီလိုမဆိုဘဲနဲ့လူဘုံစုမာရေဘုံ၌ပုရုဇဉ်ပုဂ္ဂိုလ်4ယောက်ထဲကဒုက္ကတိအာဟိတ်ပုဂ္ဂိုလ်ကျင်သောပုရုဇဉ်ပုဂ္ဂိုလ်3ယောက်အရိယာပုဂ္ဂိုလ်ရှိရာပေါင်း17ယောက်ရယူဆိုလဲရတယ်ဒါပေမဲ့ကျွန်မဖော်ဆိုတာပိုကြိုက်တယ်เนาะဖော်လိုက်မယ်เนาะဆိုမယ်လူဘောစုမဟာရေဘုံ၌သူကတိအာဟိတ်ပုဂ္ဂိုလ်ဒွိဟိတ်ပုဂ္ဂိုလ်တိဟိတ်ပုဂ္ဂိုလ်ဘာပုရုဇေပုဂ္ဂိုလ်3ယောက်အရိယာပုဂ္ဂိုလ်4ယောက်ပေါင်းပုဂ္ဂိုလ်17ယောက်ယဤနှစ်ဘုံ၌22ယောက်ယာဤဟုတ်ပြီနော်အထက်နဲ့ပြီ၅တက်၌ဒွိဟိတ်ပုထုဇဉ်ဒွိဟိတ်ပုဂ္ဂိုလ်တိဟိတ်ပုဂ္ဂိုလ်ဘောင်းပုထုဇဉ်ပုဂ္ဂိုလ်2ယောက်အရိယာပုဂ္ဂိုလ်4ယောက်ဘောင်းပုဂ္ဂိုလ်10ယောက်ယာဤ5ဘုံ၌50ယောက်ယာအဲ့ဒီလိုဆိုလဲရတယ်သူ့ကိုကျင်တာနဲ့ဆိုရင်အထက်နဲ့ပြီ၅တက်၌ဒုက္ခိအာဟိတ်ပုဂ္ဂိုလ်သူကိအာဟိတ်ပုဂ္ဂိုလ်ကျင်းသောပုထုဇဉ်ပုဂ္ဂိုလ်2ယောက်အရိယာပုဂ္ဂိုလ်4ယောက်ဘောင်း10ယောက်ယာဤ5ဘုံ၌50ရှင်းတာနဲ့ဆိုလို့ရတယ်ကျင်တာနဲ့ဆိုကြိုက်တာဆိုကျမကတော့ဖော်ဆိုတာပုံမှတ်မိတယ်ဟုတ်ပြီနော်ကဲနောက်တစ်ခုသွားမယ်အတင်ညသက်ဘုံ၌မြမဘုံဆိုမြင်နေစေခြင်းလို့ရေးလိုက်တာအတင်ညသက်ဘုံ၌သူရိအာဟိတ်ပုဂ္ဂိုလ်တယောက်ယာဤတဘုံ၌တယောက်ယာဤဟုတ်ပြီနော်သက်မယ်ပထမဇံ3ဘုံဒုတိယဇံ3ဘုံတတိယဇံ3ဘုံဝေဟဖို့တိုင်အောင်10ဘုံ၌ဝေဟဖို့ဘုံဆိုတာ10ဘုံ၌တိဟိပုထုဇဉ်ဒါအထက်ဆိုစရာမလိုဘူးတိဟိပုထုဇဉ်ပုဂ္ဂိုလ်တရားအရိယာပုဂ္ဂိုလ်ရှိရာဘောင်းပုဂ္ဂိုလ်9ယောက်ယာဤเซบุญ၌90ယောက်ယာဤဆိုတော့ဘာဘုံကြံနေလဲဆိုရင်အတင်ညသုဒ္ဓဝါဒ5ဘုံရဲ့အရူပ4ဘုံရဲ့ကြံသွားပြီဟုတ်ပြီเนาะအဲ့တော့ကြောက်တမောကမဆန့်တော့ကျွန်မဒီပေါ်လေးမှာတက်ရေးမယ်ကဲဒါဆိုလို့ရှိရင်ကျွန်မတို့နံပါတ်6နံပါတ်6အနေနဲ့ကြည့်တဲ့အခါကျတော့ကျွန်မတို့ကသုဒ္ဓဝါဒ5ဘုံကျွန်မနဲ့အတူတူစဉ်းစားမယ်ဘုံပိုင်းမှာတင်ခဲ့တယ်သုဒ္ဓဝါဒဆိုတာစင်ကြယ်တဲ့အနာဂံနဲ့ယဟန္တာကြီးတွေနေတာမဟုတ်လားသုဒ္ဓဝါဒ5ဘုံသုဒ္ဓဝါဒ5ဘုံဆိုတာပုတ်ဖြတ်လိုက်သုဒ္ဓဆိုတာစင်ကြယ်သောအာဝါဒဆိုတာနေရတဲ့အဲ့ တော့ဘလို့စင်ကြဲတဲ့နေရာလဲဆိုကိလေသာတွေတိတ်မထူတော့ဘူးစင်ကြဲတယ်ကိလေသာနဲ့ကင်းစင်နဲ့အနာဂံနဲ့ယဟန္တာဗြဟ္မာကြီးတွေနေတာမဟုတ်လားကျမောင်နေနဲ့ကုညီပေးအနာဂံနဲ့ယဟန္တာဗြဟ္မာကြီးတွေနေတာသုဒ္ဓဝါဒဆိုဘုံပိုင်းနဲ့ကဒီ knowledge ရရသွားပြီအနာဂံဆိုတာဘယ်ပုဂ္ဂိုလ်ခေါ်တာလဲအနာဂါမိဖို့အနာဂါမိဖို့ဆိုတာအနာဂါမိမဲ့မပါတော့ဘူးအနာဂံလို့ခေါ်လိုက်ရင်အနာဂါမိဖို့ဒါဆိုရင်သုဒ္ဓဝါဒငါးဘုံမှာဆိုရင် तू ကပုထုဇဉ်မရှိဘူးဘာပဲရှိလဲဆိုအရိယာမှာအနာဂါမိဖို့ပုဂ္ဂိုလ်တယောက်အနာဂါမိဖို့တယောက်အနေနဲ့ဟာလာကျမတို့သုဒ္ဓဝါဒဘုံသွားတဲ့နေရာမှာဘုံပိုင်းကိုပြန်နှွေးပေးမယ်ဟုတ်ပြီနော်အနာဂါမိဖို့ဆိုတာသုဒ္ဓဝါဒဘုံရဖို့ရိုးရိုးအနာဂံသုဒ္ဓဝါဒသွားလို့မရဇံမာရရပြင်းစမဇံရရ